နိုဝင်ဘာလ10ရက်အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတတပ်တန်းဝဲလွတ်တော်ရွေးကောက်ပွဲမဲရလက်တီရည်တွက်နေစေဖြစ်တာမို့ဒီကနေ့နိုဝင်ဘာလ10ရက်နေ့ထိရလအပြည့်ဆုံးထွက်မလာသေးပါဘူး။ပြည်내အုပ်ချုပ်ရေးမှူးနဲ့လွတ်တော်အမတ်နေရာတချို့အတွက်စားရက်ကပို့ကြတဲ့ကြိုတင်မဲတွေကိုဆက်လက်ရည်တွက်နေရတာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ကြာသပတေးနေ့ထွက်ရလာတဲ့ရလတီအရာဒီမိုကရေစီအတွက်အားရစရာနေ့တစ်နေ့ဖြစ်တယ်လို့အင်ဗျူရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
It was a good day, I think, for democracy. And I think it was a good day for America. Excuse me, I have a little hoarse.
Democracy အတွက်ကောင်းမွန်တဲ့နေ့တစ်နေ့ပါ။ဒါဟာအမေရိကန်နိုင်ငံအတွက်ကောင်းမွန်တဲ့နေ့လည်းဖြစ်ပါတယ်။အခုနှစ်ပိုင်းအတွင်းအမေရိကန်ဒီမိုကရေစီခိုင်မာမှုပေါ်စတက်ခံခဲ့ရပေမဲ့ကျွန်တော်တို့ဟာဒီမိုကရေစီစနစ်အပေါ်ယုံကြည်သက်ဝင်နေစေဆိုတာဒီရွေးကောက်ပွဲမှာပြည်သူတွေကမဲပေးခဲ့ကြတာကိုကြီးကြီးအပြင်သိနိုင်ပါတယ်လို့သမ္မတဘိုင်ဒန်ကအင်ဗျူရောမှာပြောသွားခဲ့တာပါ။သမ္မတတက်တန်းဝဲလွတ်တော်ရွေးကောက်ပွဲမှာ Republican တွေအပြတ်အသတ်အနိုင်ရလိမ့်မယ်လို့အများစုကခန့်မှန်းထားကြပေမဲ့ထင်သလောက်အနိုင်မရခဲ့ပါဘူး။အထူးသဖြင့်2020ရွေးကောက်ပွဲရလဒ်ကိုလက်မခံဘူးလို့တခြားလုံးပြောဆိုနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ယူအဆကိုလက်ခံယုံကြည်ပြီးသူကအပြည့်အဝထောက်ခံမဲဆွယ်စည်းရုံးပေးထားတဲ့ကိုယ်စားလှယ်လောင်းအတော်များများရွေးကောက်တင်မြှောက်မခံရတဲ့အတွက်ဒီမိုကရေစီရဲ့အောင်ပွဲအဖြစ်သမ္မတဂျိုးဘိုင်ဒန်ကရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ